Yangon Myoma, Colony Kick Dega Tishigere, a Sao U Tichugu, Pupin Moman Biro, Salet Tending Dwabo Sise Nibare, Sakuyasu Ni Dream Pidisha Colony Boa, Jayakere Mimanangama, Tosinonga Salo Kere, Pada Ye, Siwaye, Lumuye, Sao Uri Damaga, Lune Enuba, Miao Miachan Shini Kebi Mele, Jarigo, Tokodia, Pupin Moman Nagaro, Kama Mishike Pubabu, Dijanguro, Gucho Tinkaga, Sapido, Pupia Biba Mission.
မနက်ကမြို့တော်ဟောင်းရုံမြို့မှာ1800ရှစ်ကုနှစ်ဝန်းကျင်ကတည်းကတိစောက်ခဲ့တဲ့ကိုလိုနီခေတ်ရှေးဟောင်းအစားအုပ်ဟောင်းနေရာနီးပါးလောက်ရှိပါတယ်အခုကာမှာဒီအစားအုပ်တွေကိုပြန်ပြီးပြုပြင်မုံမှန်တော်မယ်လို့သိရပါတယ်အဲ့ဒီရှေးဟောင်းအစားအုပ်နေရာနီးပါးတွေကတချို့ဟာလက်တလောချင်းနေမှာပြန်ပြီးပြုပြင်ဖို့လိုအပ်နေကြမှာပဲအစားအုပ်တော်တော်များများကိုတော့အစိုးရရုံးတွေနိုင်ငံခြားတန်ရုံးတွေအကြောင်း ကျွန်တော်တို့ရဲ့အစောက်အဦးတချို့ကိုပြုပြင်မှုမှန်မှန်ပြီးတော့ကိုယ်စားလှယ်ကျွန်ပတ်ကတော့အခုတော့ပြောပါတယ်ဟိုဒီမှာချင်းတဲ့ဝတ်ရှိကျွန်စိတ်ကူအရာတော့ဒီအစောက်အုံတွေကဟိုတယ်ရောင်းဆိုင်ငန်းတွေတည်တဲ့နားနေငန်းတွေဒါမှမဟုတ်စင်းမြင့်လူနေအိမ်ငန်းတွေလှုပ်ဖို့တင့်တော်မယ်ထင်ပါတယ်အများကြီးသုံးလို့ရပါသေးတယ်
ဒီကိုလိုနီခေတ်အစားအုပ်တချို့ဟာဖြည့်စီပြစ်ခံရမယ်အခြေအနေတွေနဲ့ကြုံခဲ့ရပါတယ်။ဒါပေမဲ့အများကဝိုင်းမီကန့်ကွက်ကြတဲ့အတွက်ချိုးချပြစ်တဲ့အဆင့်အထိမရောက်ခဲ့ဘူးလို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ရန်ကုန် Heritage Trust ကပြောပါတယ်။ကိုလိုနီခေတ်အစားအုပ်တွေကိုဆက်ပြီးထိန်းသိမ်းထားဖို့ရန်ကုန်မြို့တော်ကသက်ဆိုင်ရာလူကြီးတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ရန်ကုန် Heritage Trust အဖွဲ့ရဲ့ညွှန်ကြားရေးမှူးဦးစံနေညွန့်သိန်းကပြောပါတယ်။
အင်္ဂလန်ကဗိဓုရပညာရှင်တယောက်ကိုဖိတ်ပြီးကျွန်တော်တို့ဒီအဆောက်အဦးတွေကိုတိုင်းနာတာရာတွေလုခတ်ပါတယ်သူဒီမှာနှစ်ပတ်နေပြီးတော့အဆောက်အဦးတွေကိုကြည့်ရှုခဲ့ပါသေးတယ်အခုလက်တော့အထိရှင်းအောင်အဆောက်အဦးတရား80ခွန်းလုံးကိုပြုပြင်နေပါတယ်အဲ့ဒီထဲမှာဘလီကျောင်းတွေတရုတ်ဘုံကျောင်းတွေစာသင်ကျောင်းတွေလူနေအိမ်တွေနဲ့အစုအဆောက်အဦးတွေပါပါတယ်
ဒီအဆောက်အဦးတွေပြုပြင်ဖို့ဘန်နာငွေရှာဖွေရေးကိစ္စကိုသမ္မတဦးသိန်းစိန်ကသဘောတူပြီးသားဖြစ်တယ်လို့ဦးညွန့်သိန်းကပြောပါတယ်
most of them okay
အစအုအများစုပြုပြင်ဖို့ကတော့အဆင်ပြေပါတယ်ဖြည့်စစ်ပြစ်ရာမလိုပါဘူးအခုခါမှာတော့အမေရိကန်နဲ့တခြားဥရောပနိုင်ငံတွေကမြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတချို့ရုပ်သိမ်းပေးဖို့စဉ်းစားလာတာတွေနဲ့အတူမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံလူတွေကလည်းအခုလိုသမိုင်းဝင်အစအုတွေပေါ်မှာရင်းနှီးမြှုပ်နှံဖို့မျက်စိကျနေကြတာပါလက်တလို့အချိန်တွေမှာတော့ဖြည့်စစ်ပြေရမယ်အစအုနဲ့ပြန်